လုံးရဲ့အထက်မှော်မှာဖားကတ်မြေစာပုံပြိုကျခြင်းမြေစာပုံပြိုကျတာကိုတည်တဲ့ပုံရိုက်ကူးနေတယ်ဓာတ်ပုံဓမ္မတအူးအပေါ်ကိုမြေတွေပုံကျလို့မြေပြိုတဲ့အထက်ပါသွားတာကြောင့်အခုချိန်ထိအလောင်းတူဖော်လို့မရပဲပျောက်ဆုံးနေစေဖြစ်ပါတယ်မကြာခဏမြေပြိုကျမှုတွေဖြစ်ပြီးလူရချီတည်ဆုံးနေရတဲ့ဖားကတ်ကြောက်စင်းတူဖော်ရဲ့လုပ်ငန်းတွေကိုအန်အယ်ဒီဘက်ကစစ်ဆေးမှုတွေလည်းဆောင်ရွက်နေတာပါ ရဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်းမော်ထဲမှာမြေစာပုံထပ်ပြီးတော့ပြိုကျခဲ့ပြန်ပါတယ်။ဒီတစ်ခါမြေစာပုံပြိုကျခဲ့တဲ့အထဲမှာတော့နေမင်းကဘာကြောက်စိမ့်တူဖော်ရေးကုမ္ပဏီလုပ်ငန်းခွင်တွင်စွန့်ပစ်မြေစာပုံပြိုကျနေတာကိုသတင်းတိုက်ပုံရိုက်ကူးနေတဲ့သူတဦးမြေပြိုကျတဲ့အထဲပါသွားတယ်လို့ဖားကတ်ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကပြောပါတယ်။အခုချိန်ထိကတော့တူဖော်နေဆဲဖြစ်ပြီးဘယ်နှဦးပါသွားသလဲဆိုတာကိုတော့အတိအကျမသိရသေးဘူးလို့သူကအခုလိုပြောပြပါတယ်။
โอ้โตหมอนเนี่ยกระเดเนี่ยโตหมอนจ๋ามาผิดตาหูอัถหมอก็ระบ่ลงพี่ชี้หว่าเยยောက်เผ็ดจ๋าเนาะหมอนายโตหมอนเนี่ยตีจ๋าซะแล้วนี่น้องยောက်เผ็ดจ๋าระบ่มีมีกบ่าจอกแท้ตู้เวยคอมพานีมีซาปู่จ๋าเด้โดดๆเสตีราก็รอไอ้ดิดูว่าตะเถินดอกล่ะซีจีราบ่าค้านบ่มีอยู่อ่ะติล่ะอะล่ะป่าตั้วเด้อมาละตัวหัวบ่ปู่ก้าวยาวตัวมีซาบ่ออกชินนี่ปิ่นย้ายแต่ตะโบนี่บ่าว่าจี้อ่ะตู้ชี้ตู้ตะช้ามาย้ายแต่ชี้น้องเผ็ดก็ตะช้าปู่จ๋าละ3ยောက်ป่าเด้4ยောက်ป่าเด้จ๋าน่ะเอ้นะလူတွေကတော့လောင်းကြောက်တဲ့လူပိုင်ချင်မပေါ်တဲ့အခါကျတော့ပေါ်တယ်မခက်တာမိသားအောက်ရောက်သွားတယ်ဆိုတော့မဆင်ဘူးလေအလောင်းမတွေ့ရင်ကျွန်တော်တို့ကအသေးသေးမခက်သလိုဖြစ်နေပြီလေ
အခုလိုမျိုးစွန့်ပစ်ရေမစေးကြောက်တွေကောက်ဖို့လာရှာရင်စွန့်ပစ်မြေစာပုံပြိုကျလို့လူရာချီတေဆုံးမှုတွေဖြစ်နေရတဲ့သတင်းဆိုးတွေထွက်နေတဲ့အပြင်ကြောက်စိမ့်တူဖော်ရေလုပ်ငန်းခွင်တွေမှာဆိုင်ရဲများကြီးတွေနဲ့အကြီးအကျယ်တူဖော်နေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လွှတ်တော်ဘက်ကနေအစိုးရကိုထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေကိုတင်ပြဖို့လွှတ်တော်ဘက်ကတိုက်တွန်းခဲ့တယ်လို့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းစုံစမ်းရေးအဖွဲ့တွေဆင်လွတ်ပြီးတော့တဘာဝပတ်ဝန်းကျင်ပြက်စီးမှုတွေနဲ့ပတ်သက်လို့ကွင်းစင်းလေးလာနေကြတာပါဖားကန့်ဒေသခံတွေဒေသခံသတင်းသမားတွေရက်ဖက်လူဖွဲ့စည်းတွေဘက်ကလည်းလာမယ့်လွှတ်တော်တင်မှာဖားကန့်အရေးတကြီးဆွေးနွေးတင်ပြပေးဖို့လိုလားတယ်လို့ကြောက်စိမ့်တူဖို့ရေလုပ်ငန်းဝင်တွေတွင်လုပ်ငန်းဝင်ထိခိုက်မှုနဲ့အောင်စိတ်ချလုံခြုံမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုနေကြတာပါ။စွန့်ပစ်မြေစာပုံတွေကိုတတ်မှတ်စမ်းချိန်မီအမြင့်ပေတွေတတ်မှတ်ဖို့ဒေသခံတွေအပါအဝင်ရေမစေးကြောက်ရှာဖွေသူတော်တော်များများမှီတီလောက်ကင်နေရတဲ့မြေစာပုံစွန့်ပစ်နေရာတွေအတွက်စနစ်တကျဆောင်ရွက်ပေးတင်ပါတယ်လို့ဖားကတ်ဒေသကသတင်းသမားဦးစောမိုးထက်ကပြောပါတယ်။ကောင်းလ
ူကြီးလားလို့ကျွန်တော်တို့ယူဆတဲ့အတူရှိပါတယ်။ကုမ္ပဏီကြီးဘက်ကတည်းကမြေစာပုံတွေကိုတတ်မှတ်ကျော်ဝင်နေတယ်သတ်မှတ်ထားတဲ့အကန့်အသတ်ပေါ့နော်ဒီသာဘုံတဘုံမှာပုံဒီသာဘုံတဘုံဆိုရင်ပုံကြီးတစ်ခုချင်းတစ်ခုပဲပုံရမယ်ဟုတ်တယ်နော်အဲ့ဒီသာဘုံအမြင့်ကိုဘယ်လောက်ဖြစ်ပဲအမြင့်ဒီဘလောက်အလဲတော့ပေါ့နော်သူအားဒီမဖြစ်နိုင်လဲအမြင့်ဒီပေါ့နော်အဲ့လိုမျိုးပုံလိုက်ချင်းအားဖြင့်ကျွန်တော်အများကြီးရှင်းချလို့ရပါတယ်အရင်တော့ကလည်းအဲ့ဒီပုံကအတိုင်းပုံခဲ့တာဗျအခုကကျတော့နိုင်ငံတော်အနေနဲ့ကမလုပ်ပြရမလို့ဆိုအဲ့ဒါမျိုးတွေသတ်သတ်မှတ်မှတ်လုပ်ပြီးတော့အခုကြောက်သိန်းတူပေါ်တဲ့ကြောက်သိန်းလုတ်ကွက်ပြူလေကျွန်တော်တို့ရှော့ချပြီးဟိုတူရယ်ဘုရားရုပ်ကွက်ကြီးအရန်ချပြီးလိုက်တဲ့အခါကျတော့ဒီသာပြင်းမဲ့နေရဧရိယာတွေနည်းလာတဲ့အခါကျတော့တနေရာတွေမှာမိသားတွေစုစုံတို့ဖြစ်တာပေါ့နော်ဒီသာပုံတွေကအရန်မြင့်လွယ်တဲ့အရန်ကြီးတယ်တော့ယူသိကြတဲ့အဲ့ဒီနေရာမှာပဲစုစုံကြီးကြတဲ့အခါကျတော့သတ်မှတ်မိသားပုံအတွင်းဧရိယာနဲ့ဟလားမိသားပုံအခြေအနေနဲ့လုပ်ပို့လို့ရှိရင်အဆင်ပြေနိုင်တယ်ဆိုတာကျွန်တော်တို့ပြောချင်တယ်
မြန်မာနိုင်ငံတွင်းအနေနဲ့အရရက်ကနေဖားကန့်ဒေတာတွင်ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေမှာလာရိုက်လုကဲ့နေသူတွေရေမစေးကြောက်ရှာဖွေနေသူတွေနဲ့ဒေသခံပြည်သူတွေအတွက်ရေရှည်ဘဝရည်တည်ရေးအာမခံချက်ပေးနိုင်တဲ့အလုတ်ကင်ဖန်တီးပေးနိုင်မှုစီမံချက်တွေအတွက်လည်းအစိုးရတည်လွှတ်တော်တဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းရယူမဲ့တာဝန်ရှိတဲ့သူတွေဘက်ကအလေးထားဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားနေကြတယ်လို့လည်းဦးစောမိုးထက်ကပြောပါရစေ။
နောက်တစ်ချက်ကကျွန်တော်တို့ဒေသခံရေမရှိဘူးရေမရှိမရှာနဲ့လို့အမေတခုရဲ့ထုတ်လို့မရပါဘူးဒီတက္ကသိုလ်ရှိရဲ့တာဝန်ကြီးကြီးလို့ဆိုအလုပ်ပိုင်းအခွင့်အရေးနိုင်ငံတော်ကဘယ်လိုဖန်တီးပေးမလဲဆိုတာလည်းဒါဖြေစာပြိုင်နဲ့စဉ်းစားမယ်ဖြစ်တာအဲ့ဒါကိုကျွန်တော်တို့အကြံပြုချက်ဆိုချင်ပါတယ်ဗျာ
ကဘာစင်မီရေသွေးရှိတဲ့ကြောက်စိမ့်တွေထွက်ရှိရာမြန်မာနိုင်ငံကချင်ပြည်နယ်ဖားကန့်ဒေသတွေကကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေမှာကြောက်စိမ့်တူဖော်ရာကနေထွက်ရှိလာတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူရာနဲ့ချီပျောက်ဆုံးသေဆုံးခဲ့ရတဲ့အခြေအနေကတော့2015ခုနှစ်အတွင်းမှာကိုအနည်းဆုံး5ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးဖြစ်ပါတယ်ရှင်